စကိုင်းတိုင်းမုံရွာမြို့မှာမြို့ပေါ်ရက်ခွက်တချို့တကောင်ဆင်းတွေစပြီးကောက်နေတယ်ပြောပါတယ်မုံရွာဝင်းကျင်တဲ့ကြေးရွာတွေမှာတော့ကောက်ခံတာမရှိသေးဘူးလို့ဒေသခံတွေက view ကိုပြောပါတယ်တကောင်ဆင်းကောက်ခံသူတွေဟာလက်နဲ့ကင်ဆောင်ထားသူတွေနဲ့လာရောက်ကောက်ယူကြတာလည်းဆိုပါတယ်မုံရွာကတကောင်ဆင်းကောက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားချက်ကိုတော့မတ်စုမုံကပြောပြပေးပါအောင်များ
မုံရွာမျိုးပေါ်ကမျိုးပေါ်ရက်ကွက်တချို့မှာပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကနေစပြီးတော့သကောင်စင်းလိုက်လံကောက်ခံနေတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။သကောင်စင်းကောက်တဲ့ဖွဲ့ထဲမှာတော့အမျိုးသမီးအမျိုးသားနဲ့လက်နက်ကင်ဆောင်ထားတဲ့စုစုပေါင်း15ယောက်ထက်မနည်းပါဝင်တယ်လို့မုံရွာမျိုးကတူကပြောပြပါတယ်
။တရားကြီးရက်ကွက်ကိုပြီးခဲ့တဲ့လကုန်30ရက်နေ့ကနေစပြီးတော့သကောင်စင်းစစ်တာလေမောင်အလေရရောက်တကောင်စင်းစတဲ့နဲ့အဲဘလောက်ရှိတယ်သူအားရချင်းလည်းဘလို့ရှိတယ်ပေါ့လေအဲရတာကုန်လို့မေးတယ်လူတွေပါခဏအောင်လို့ရှိတော့ဆိုင်ကလည်းသိရှိတော့ကားရှိလားဗာညာပေါ့အိမ်ကဘလို့အိမ်တော့အဲ့အရာတွေမေးတယ်တဲ့အမျိုးသမီးချေရတော့ပါမယ်အမျိုးသား9-9ယောက်တော့ပါတယ်ဆယ်ချင်းယောက်တော့ပါသူတို့အစုရတော့နောက်ကနေလှည့်တာပြီးတော့ဝိုင်းရံပြီးတော့အရာဝတ်တွေနဲ့လှည့်တာပေါ့လေဒါလက်နက်ကန်ရတော့ဆယ်ယောက်တော့သူတို့နောက်ကအေးရန်ပါတယ်နှစ်ခွက်ဆွဲပြီးတော့လှည့်တယ်
မုံရွာမျိုးပေါ်မှာစစ်မှုထမ်းဥပဒေကြောင့်လူငယ်တော်တော်များများဖမ်းဆီးခံခဲ့ရတာရှိခဲ့တယ်လို့အခုသကောင်စင်းကောက်ယူနေတဲ့အချိန်မှာကိုစိုင်ကယ်စီးလာတဲ့လူငယ်နှစ်ဦးဖမ်းဆီးခံရတယ်လို့ပြောပြပါဗျ
။သကောင်စင်းကောက်ချင်တဲ့လမ်းမှာပြည်တဲ့ကလေးတွေလေရဆေးရ30ရင်းနဲ့နှစ်ယောက်ပါတော့တယ်သူတို့အဲ့ဒီသကောင်စင်းကောက်နေတဲ့ကလေးနှစ်ယောက်ဆိုင်ကယ်ချက်ကြည့်တာဆွဲတော့တာဟိုဆိုင်ကယ်လူတွေပါကျန်းတော့မရသေးဘူးဗျ။မျိုးပေါ်ဆိုတော့အဲ့လိုပြရတဲ့ဝတရားတော့တောင်းဟောလည်းမလွယ်ဘူးကိုယ်ကိုယ်ကပြစ်ထားမှုလည်းမလွယ်
စစ်ကောင်စီရဲ့သကောင်စင်းကောက်ယူတဲ့အစီအစဉ်မှာတက်နိုင်တဲ့ဘက်ကနေမပါဝင်ဖို့ကိုဆန္ဒသိမ်းမှုကိုစန့်ကျင်သူတွေကတောင်းဆိုထားကြပါတယ်။စစ်ကောင်စီအင်အားတောင့်တင်းတဲ့နေရာတွေမှာရှိနေတဲ့သူတွေကတော့ဒီအစီအစဉ်ကိုရှောင်လွှဲဖို့ခတ်ပြီးတော့နေရာစုံသွားပြီးသကောင်စင်းအပြည့်အဝကောက်ယူနိုင်မှုဆိုတာကတော့မဖြစ်နိုင်ဘူးလို့တချို့ကလည်းသုံးသပ်ပါတယ်။
ဟုတ်လားတော့ကျွန်တော်တို့အရင်ကတော့တို့နိုင်နေတဲ့ကွက်ကိုခိုးတယ်လဲလုံးတယ်ကျွန်တော်တို့တရားတို့ပြုလို့မရှိဘူးမရှိတော့ကြတော့တို့အရင်ကတော့ကောက်ချင်လဲကောက်မယ်ကောက်ချင်မှလည်းကောက်မယ်လို့ထင်နေတယ်ဒီရွာလေးကဒီမျိုးပေါ်လည်းပဲတို့နိုင်နေတဲ့ကွက်ပဲအဲဒါတော့သိနေပြီ
စကိုင်းတိုင်းပါဝင်မွန်ပြည်နယ်တနင်္လာရီတိုင်းနဲ့တခြားနေရာတွေမှာလည်းစစ်ကောင်စီရဲ့လက်နက်ကိုင်ဆောင်ထားတဲ့သူတွေကပါသကောင်စင်းအဖွဲ့နဲ့အတူလိုက်ပါနေတယ်လို့သိရပါတယ်တနိုင်ငံလုံးတိုင်းတာနဲ့တကောင်စင်းကိုအခုအောက်တိုဘာလ1ရက်နေ့ကနေ15ရက်နေ့အထိမြန်မာနိုင်ငံတွင်းနေထိုင်သူအလုံးကိုကောက်သွားမှာဖြစ်ပြီးတော့ပထမဦးဆုံးလူဦးရေစင်းကိုတော့လာမယ့်ဒီဇင်ဘာလနောက်ဆုံးပတ်မှာထုတ်ပြန်မယ်လို့စစ်ကောင်စီဘက်ကကြေညာထားပါတယ်ရှင်။